မေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်မြောက်အတလန်တိတ်စာချုပ်နေတိုးအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာအဖွဲ့ရဲ့မဟာဗျူဟာအခြေခံမူဝါဒတွေကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတနင်္လာနေ့တွေ့ဆုံပြီးဆွေးနွေးကြဖို့ရှိပါတယ်။နေတိုးအဖွဲ့ရဲ့ညီမချက်တွေကို2010ခုနှစ်ကနောက်ဆုံးပြန်လည်သုံးသပ်ထားခဲ့ကြတာပါ။အဲ့ဒီအချိန်ကစလို့လူညုံရေးအရာချင်းချောက်မှုတွေနဲ့တခြားဆင်ခုံမှုတွေဟာပြောင်းလဲသွားခဲ့ပြီလို့နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယန်စတိုလ်တင်ဘတ်ကပြောပါတယ်။ဥပမာအားဖြင့်လက်ရှိအဖွဲ့ရဲ့မဟာဗျူဟာလုပ်ငန်းစဉ်တွေထဲမှာတရုတ်နိုင်ငံအကြောင်းတခွန်းမှဖော်ပြထားခြင်းမရှိပါဘူး။ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စဟာလည်းမဖော်ပြတဲ့လောက်နည်းပါတယ်။2010ခုနှစ်ဝန်းကျင်ကရုရှားနဲ့နေတိုးတို့ရဲ့ဆက်ဆံရေးအခြေအနေဟာလည်းလက်ရှိနဲ့လုံးဝကွဲပြားတဲ့အခြေအနေမှာရှိနေခဲ့တာပါလို့ယန်စတိုလ်တင်ဘတ်ကတောက်ချန်နေမှာပြောခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာနေတိုးအဖွဲ့နဲ့ဆက်ဆံရေးအဆင်မပြေမှုတွေရှိခဲ့တာကြောင့်အဖွဲ့ရဲ့မဟာဗျူဟာဆိုင်ရာဆွေးနွေးပွဲတွေမလုပ်ဖို့နေတိုးအဖွဲ့ကဆုံးဖြတ်ထားကြတာပါ။အင်္ဂလန်နိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီးဆွေးနွေးပွဲအပါအဝင်နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအဲ့ဒီနောက်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးခြားပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲတွေတက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဥရောပတိုက်ကိုတွားရောက်နေတာဖြစ်ပါတယ်။ဒီကနေ့တင်းငွေတွေနေ့မှာတော့ G7 အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲတွေပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ။